2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဆီမီဖိုင်နယ်ဒုတိယပွဲမှာခရိုအေးရှားကအင်္ဂလန်ကို2-2နဲ့နိုင်ပြီးတော့ဘောလုံးပွဲကိုတက်သွားပြီးဖြစ်ပါတယ်။အဲဒီပွဲပေါ်သုံးသပ်ချက်တွေနဲ့ခရိုအေးရှားနဲ့ပြင်သစ်ဘောလုံးပွဲပေါ်ခံမှန်းချက်တွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
အင်္ဂလန်သင်းဟာစောပိုင်းကစားပုံကောင်းပေမဲ့ခရိုအေးရှားရဲ့အပြင်းထန်တိုက်စစ်တွေကိုတစ်ချက်တစ်ချက်မခံနိုင်တာကြောင့်ခရိုအေးရှားအသင်းထိုက်တန်အနိုင်ရသွားတာပါလို့အင်္ဂလန်သင်းကိုအားပေးသူမြမလေရွေးစင်အသင်းကိုသမဟောင်းကိုရင်ထွေးကပြောပေမဲ့ခရိုအေးရှားသွင်းသွားတဲ့ပထမဂိုးနဲ့ပတ်သက်လို့တော့သူကပဝင်မကြပါဘူး
။အကြောင်းလဲဆိုသူတို့ကစိတ်ဓာတ်ပန်းဆိုင်ရောကစားတာရောဘလောက်ပဲသူတို့ပထမပိုင်းရှုံးနေပေမဲ့ပုံမပြက်ပန်းမပြက်နဲ့ကစားသွားတယ်။တိုက်တဲ့ကြွန်းတော့ကစားသွားတယ်။ရတဲ့ရတတ်တဲ့ဂိုးရအောင်ကစားသွားတယ်။ဒါပေမဲ့ပထမပိုင်းပေးလိုက်တဲ့ဂိုးကတော့ကျွန်တော်အနေနဲ့ပြောရင်အဲ့ဂိုးကမပေးသင့်မပေးလိုက်တဲ့ဂိုးဗျ။တိုင်လူကြီးအနေနဲ့ပြန်ကြည့်မယ်ဆိုရင်အဲ့ဘောကခေါင်းတိုက်လိုက်တဲ့ချိန်မှာဘောချလောက်ကြီးနဲ့ကံသွားတာအဲ့ဒါဖောင်းပေးလို့ရတယ်ကျွန်တော်ပြောတာပေါ့နော်
။ခရီးစားအသင်းကိုအနိုင်ရလက်အဖြစ်ကြိုတင်ခံမှန်းထားတဲ့ဘောလုံးအကစားဝေဖန်သုံးသက်သူကိုဝင်းကျော်မင်းကတော့ဒီပွဲမှာခရီးစားနိုင်ရတာဟာအတွေ့အကြုံရင့်ကျက်သူကစားသမားတွေကြောင့်ဖြစ်တယ်လို့ပြောပါတယ
်။ဒီကြုံကစားသမားတွေပေါ့မန်ဂျီတီတို့ပါရစ်တို့ရဲ့အဓိကဒီကိုယ်ဒီတော့မှဘလို့ကြားမယ်ဒီလိုအချိန်မှာတန်ဖိုးအတက်ကြလောက်ရမယ်ဆိုတော့သူတို့ပြည့်စုံနေတာကြတာကိုဆင်းရဲကြဒီဆောင်းပွဲနေတာလည်းသင်္ကေတမထင်ပါပဲကိုရတာဆိုရင်နောက်ပိုင်းကျတော့ဒီခြေပါကိုပြန်ယူဖို့လို့ဒီနိုင်ကိုရဖို့တော့ပိုပြီးအားဆိုင်တဲ့နေရာမှာခွေးဆိုင်နေယူပါပိုင်းနေရာလည်းပြောလို့ရှိရောက်ခဲ့တယ်သူချင်းဒီပါရစ်ကိုထိန်းနေတယ်ဒီကအင်္ဂလန်ရဲ့ညာဝန်ဘက်ကဝေါ်ကာဆိုတော့ဒီအမှားများရအဓိကတော့အတွေ့အကြုံပိုင်းနဲ့တခါကြောက်ရလို့ထင်ပါတယ်ခင်ဗျ
အခုဆိုရင်တော့ပထမဆီမီဖိုင်နယ်ပွဲမှာဘယ်ဂျီယံကိုနိုင်ပြီးဘိုလူပွဲရောက်နေပြီဖြစ်တဲ့ပြင်သစ်နဲ့ခရိုအေးရှားတို့ဘိုလူပွဲရှင်ပြိုင်ကစားကြရတော့မှာပါခရိုအေးရှားအသင်းဟာကမ္ဘာပလားပြိုင်ပွဲမှာဒီကြိမ်နဲ့ဆိုရင်၅ကြိမ်မြောက်ဝင်ရောက်ရှင်ပြိုင်နိုင်တာဖြစ်ပြီးဘိုလူပွဲအထိတက်နိုင်တာကတော့ဒါပထမဆုံးအကြိမ်ပါပြင်သစ်အသင်းကတော့1954ခုနှစ်ကတည်းကစလို့ကမ္ဘာပလားပြိုင်ပွဲတိုင်းမှာပါဝင်ရှင်ပြိုင်ထားနိုင်ပြီး1998မှာချန်ပီယံဖြစ်ထားဖို့လိုဒုတိယတစ်ကြိမ်တတရနှစ်ကြိမ်စဒုဒ္ဓတစ်ကြိမ်ရထားပူပါတယ်ဘိုလူပွဲမှာဒီနှစ်သင်းတွေကဘယ်အသင်းချန်ပီယံဖြစ်မယ်လို့ကိုရင်ထွေးကခန့်မှန်းပါတယ
်အော်ဒီနေ့ကစားတဲ့ပုံကျွန်တော်မလေးရကစားတဲ့ပုံကြည့်ရင်ကျွန်တော်အမြင်ခရိုအေးရှားကကစားလာတဲ့စနစ်နှစ်လျှောက်မှာခရိုအေးရှားကစားတာလေးကတစ်ဖြည်းဖြည်းနဲ့ပို့ပြီးတော့ကစားကွက်ကြီးကောင်းလာတယ်တယောက်နဲ့ကစားတာလည်းအေးယူပို့ပြီးတော့တကြည်ကြည်ကြဖြစ်လာတယ်ရရရတယ်လို့အနိုင်ကျွန်းနေဆိုကျွန်တော်ကတော့ဒီပွဲကမနစ်ပတ်ပဲနဲ့အသင်းကြီးတစ်သင်းဖြစ်တဲ့ပြင်သစ်ကိုတော့မှခရိုအေးရှားနိုင်ငံနဲ့ချီနေရှိပါတယ်ခင်ဗျာ
။ကိုဝင်းကျော်မင်းကလည်းကိုရင်ထွေးနဲ့အလားတူပဲဖြစ်ပြီးဒီဒီချင်းကမ္ဘာဖလားပြိုင်ပွဲမှာချန်ပီယံသစ်အသင်းတစ်သင်းပေါ်လာမယ်လို့ခန့်မှန်းပါတယ်။သူကရောဘယ်လိုအချက်တွေပေါ်မှာများအခြေခံတွက်ချက်ပြီးတော့ဒီလိုခန့်မှန်းတာပါလဲ
။ပြင်သစ်မှာလည်းဒီလိုမျိုးဒီဒီအင်္ဂလန်လိုပဲစကားကောင်းတဲ့လူတွေအများစုပါလာတယ်။ဒါပေမဲ့အနေနဲ့တခုကဒီအတွေ့အကြုံရင်းနဲ့ခရိုအေးရှားကစားသမားတွေဒီလိုဘယ်လိုထိန်းချုပ်အောင်လဲဆိုတော့မျိုးကုန်ထုတ်ပြန်ကြတယ်ဗျ။ကျွန်တော်ညီတင်ရအင်္ဂလန်ရဲ့နောက်တောင်မှကျွန်တော်စိုးလို့မကူဘူး။ဟောကာရေးဆိုတာလည်းဒီကျွန်တော်တို့ပြင်သစ်မှာရှိနေရဒီဘောကာစစ်သမားတွေပေါ့ NTD တို့ဒီဖာရင်းတို့ဆိုတာလည်းဒီတန်းလူလူငယ်ကစားသမားတွေဖြစ်ကြတယ်ဒီတော့တိကျုံဒီကစားသမားတွေစားလာမယ်ခေချတော့ဒီလိုကြောက်ခံကစားနိုင်လို့ဆိုတော့ပြောလို့ရခံမယ်။သူရဲ့တိုက်စစ်ကထက်ရတယ်ကိုရရတယ်ဆိုရင်တော့မှဒီဒီနေ့ကစားရတဲ့အင်္ဂလန်နဲ့ပဲတော့လည်းဒီလိုကိုရပြန်ပြေးရနိုင်တဲ့အနေအထားရှိရတယ်ဆိုတော့ထင်ရကြအဆက်တကြိမ်ရောက်ဘာဖလာမှာချန်ပီယံတက်တဲ့ပေါ်လာလို့ကျွန်တော်လည်းလေးစားနေကြရ
ခရိုအေးရှားနဲ့ပြင်သစ်တို့ရဲ့ဘူလူဘဲကိုဇူလိုင်လ15ရက်တနင်္ဂနွေနေ့ညမစံတော်ချိန်ည9:00ခွဲမှာရုရှားနိုင်ငံမော်စကိုမြို့တော်ကပရိသတ်8000ကျော်ဆန်လူစနီကီမြို့သားကစားကွင်းမှာရှင်တိုင်ကစားကြမှာဖြစ်ပါတယ်။ဒီကွင်းဟာအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗီယာတို့ဇွန်လ14ရက်နေ့ကအဖွင့်ပွဲကစားခဲ့တဲ့ကွင်းလည်းဖြစ်ပါတယ်။စီးဖိုင်တဲ့ပွဲတွေမှာအရေးနိုင်သွားကြတဲ့ဘယ်လ်ဂျီယံနဲ့အင်္ဂလန်အသင်းတို့ရဲ့တတိယလူဘဲကတော့စိန့်ပီတာစပတ်အကစားကွင်းမှာဇူလိုင်လ14ရက်စနေနေ့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ။